ခုခါမှာတော့ဒီ writers သတင်းတောက်တွေအမှုမှာတရားလိုပြတ်သက်တွေထောက်ထားတဲ့လက်ခံရရှိတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။နိုင်ငံတော်လွှတ်ချက်ဥပဒေနဲ့တရားစွဲဆိုခံထားရတဲ့ writers သတင်းတောက်တွေရဲ့အမှုမှာရဲတပ်ဖွဲ့ဘက်ကနေပြီးတော့တရားလိုပြတ်သက်တွေဖြစ်တင်ပြတဲ့အထောက်အထား23ခုကိုတရားရုံးကလက်ခံလိုက်ပါတယ်။သတင်းတောက်တွေရဲ့လက်ကင်ဖုန်းတွေကနေပြီးတော့တကယ်ရယူခဲ့တယ်လို့ဆိုပေမဲ့လည်းတချို့အချက်တွေကဖုန်းထဲကိုဘလို့ရောက်နေရလဲဆိုတာကိုဖုန်းပိုင်ရှင်သတင်းတောက်တွေကိုယ်တိုင်မသိတာတွေရှိတယ်ဆိုပြီးတော့သတင်းတောက်တွေရဲ့ရှင်းတွေကပြောထားပါတယ်။ကိုယ်တိုင်သွားရောက်ပြီးတော့သတင်းယူထားတဲ့ဖီလိုမြန်မာပိုင်းသတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်ရှင်။
နေပြည်တော်နေပညာဌာနရဲမှုကင်းတပ်ဖွဲ့ကတိမ့်ဆဲခဲ့တဲ့ရိုက်တာသတင်းတောက်တွေရဲ့ဖုန်းကိုရုံရှိဖွင့်ကတပ်သေးတွေကိုမူရင်းနဲ့တကွာတိုက်ဆိုင်စစ်ဆေးပြသခဲ့တာပါစစ်ဆေးတဲ့အခါမှာတိမ့်ဆဲထားတဲ့ဖုန်းတွေကနေစစ်ဆေးတွေ့ရှိတဲ့အကြောင်းအရာ23ချက်ကိုတရက်ခွင်မှာထွက်ဆိုပြီးတပ်သေးတင်ဖို့လုပ်ခဲ့တာဖြစ်ပါတယ်ဒီလိုတင်လာတဲ့စစ်ဆေးတွေ့ရှိချက်တွေကိုနိုင်ငံတကာအင်တာပိုမှတပ်သေးယူခဲ့တဲ့အတိုင်းတိကျစွာတပ်သေးယူပြီးလုံဆောင်ခဲ့တာဖြစ်တဲ့အပြင်အင်္ဂလန်နိုင်ငံကတရားဝင်ထုတ်ပြန်ထားပြီးတရားဝင်လိုင်စင်ရယူထားတဲ့စစ်ဆေးရေးဆိုင်ရာကျွမ်းကျင်စစ်ဆေးရဲ့စော်ဝဲအကူအညီရယူကအီလက်ထရောနစ်မှတ်တမ်းအနေနဲ့မှတ်တမ်းသွင်းယူထားတာဖြစ်တာကြောင့်လက်ခံဖို့တရားလိုဘက်ကတင်ပြလာတာကိုတရားသူကြီးဘက်ကတသက်ကံဥပဒေပုံမှန်62ရှင်းလင်းချက်2အရလက်ခံကြောင်းဆုံးဖြတ်လိုက်တာဖြစ်ပါတယ်။အဲ့ဒီအချက်လက်23ခုဟာသတင်းတောက်တွေရဲ့လက်ကင်ဖုန်းတွေကနေတကယ်ရယူခဲ့တယ်လို့ဆိုရင်ပဲတချို့အချက်တွေဖုန်းထဲဘလို့ရောက်နေတယ်လဲဆိုတာကိုဖုန်းပိုင်ရှင်သတင်းတောက်တွေကိုယ်တိုင်မသိတာတွေရှိရဲ့လို့သတင်းတောက်တွေရဲ့ရှင်းနေကိုတန်းစောအောင်ကဆိုပါတယ
်။နော်ပရမတ်သမီးတိုင်ချက်မှာဒီနေ့တင်သွင်းတဲ့ဟာတွေမပေါဘူးနော်။သူတို့ဖုန်းထဲမှာရောက်လို့ရောက်မှန်းအောင်သူတို့မသိဘူးနော်။ဒီနေ့ဟိုရုံးမှာအမှုစစ်နေရင်းနဲ့ပဲဒီဖုန်းဖုန်းလာတဲ့အချိန်မှာတခြား message တွေကတတောင်တောင်နဲ့ဝင်လာတယ်။ဒါဆိုရင်ဒီအချိန်တွေပေါ့ဟိုဖမ်းပြီးတော့ဒီဖုန်းကဟိုစွတ်စွတ်ခင်းတွေလက်ထဲကနေလွတ်သွားတဲ့အချိန်မှာလက်ထဲမှာမရှိတော့တဲ့အချိန်မှာဒါဟိုဘာမှမဆိုစဉ်းစားလို့ရနိုင်မှာပေါ့နော်။အဲ့ဒီတော့လည်းကျွန်တော်တို့ကစိုးရိမ်မှုတော့ရှိပါတယ်
။ဒီနေ့စစ်ဆေးတွေ့ရှိရတဲ့ပတ်သက်လို့ရိုက်တာသတင်းသမားကိုဝါလုံးကတော့
အစိုးရထုတ်ပြန်မဲ့သတင်းအချက်အလက်တွေဘယ်သတင်းအချက်အလက်ကိုမှဟိုမထီနဲ့ဒါကမင်းတို့လျှို့ဝှက်ချက်ဥပဒေနဲ့ညှိရဲဆိုတဲ့ဟာမျိုးနောက်သတင်းမယူရဲအောင်မစစ်ပေးခြင်းတဲ့သဘောမျိုးနဲ့နေလောက်လာလို့ကျွန်တော်နားလည်တယ်။အဲ့တော့ကျွန်တော်အနေနဲ့ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြေဝခုခံသွားမယ်။ဒီစာရေးစာတမ်းတွေကလည်းပဲကျွန်တော်တို့ကိုယ်တိုင်ဖန်တီးထားတဲ့ဟာတွေမဟုတ်ဘူး။ Messenger တွေထဲမှာရတဲ့ဟာတွေကျွန်တော်တို့ကိုယ်တိုင်တော့မသိဘူးသွက်သူတွေနေတဲ့ဟာတွေရှိတယ်
။ Rider သတင်းသမားကိုကျော်စိုးဦးခကိုမိုးအောင်ကလည်းဒီကနေ့တွေ့ရှိချက်နဲ့ပတ်သက်ပြီး
ဒီစီးတဲ့စာရေးစာတမ်းတွေအများစုကကြတော့ဒီ hacking တွေမှာရှိတဲ့ဒီ data ဖွင့်ပြီးတဲ့ community နဲ့ဆိုင်တဲ့စာရေးစာတမ်းတွေပြီးတော့ဒီမောင်တော်မှာဒီရေဆွေးဝါးနဲ့ဆိုင်တဲ့ family ရဲ့စာရောစာတဲ့နေအဲ့ဒါတွေကိုတို့ကဒီ show off မှုတွေမျိုးမင်းရအောင်တိတ်တမိတာကို
တွေ့ရှိတဲ့လုံညုံရေးအစင်တက်မှတ်ထားပြီးဖြစ်တဲ့အချက်လက်စာရွက်တွေကတော့ရခိုင်ပြည်နယ်ရဲ့မူရစ်စေဝါဖန်းစီရမိတာတွေရခိုင်ပြည်နယ်ဆိုင်ရာမန်အောင်ကျွန်းခီးသွွားလုပ်ငန်းအပေါ်ဝန်ကြီးဌာန၅ခုကပြည်အောင်စုအစိုးရစီသဘောထားမှတ်ချက်ထုတ်ပြန်ထားတာတွေရခိုင်ပြည်နယ်အစိုးရဘက်ကရံပြဲမြို့နယ်ထွေအုပ်စီကိုပေးပို့တဲ့လမ်းညွန်မှာကြားချက်ကိုလိုက်နာဖို့ထုတ်ပြန်ထားတာတွေအလုတ္တမလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကရခိုင်ကျောင်းနေမော်မှာရှိတဲ့မွတ်စလင်ကျေးရွာအုပ်ချုပ်ရေးမှုစီပေးပို့ထားတဲ့လမ်းညွန်မှာကြားချက်တွေရခိုင်ပြည်နယ်မောင်တော်အုပ်ချုပ်ရေးမှုတွေစီပေးပို့ထားတဲ့လုံခြုံရေးဆိုင်ရာထူးခြားဖြစ်စဉ်အခြေအနေတင်ပြဖို့အစိုးရကလမ်းညွန်မှာကြားချက်တွေစတဲ့စာရွက်တွေပါဝင်တာကိုတရက်လိုဘက်ကတင်ပြလာခဲ့တာတွေ့ခဲ့ရပါတယ်အဲ့ဒီအချက်လက်တွေဟာအခု23ခုရှိပြီးကိုဝါလုံးဖုန်းထဲကအချက်လက်2ခုကိုကျော်စိုးဦးဖုန်းထဲကအချက်လက်21ခုတွေ့ရှိခဲ့တာဖြစ်ပါတယ်ကိုကျော်စိုးဦးထဲကတွေ့ရှိခဲ့တဲ့အချက်လက်21ခုထဲမှာအချက်လက်2ခုကမူရင်းတရားရုံးမှာတင်ပြလာတဲ့အချက်လက်အချို့ဟာဖုန်းထဲမှာရှာဖွေတာမတွေ့ခဲ့ရပါဘူးဒါကိုတော့ဖုန်းထဲကနေထုတ်ယူလို့မရလို့တရားရုံးဘက်ကလက်မှတ်ခံပဲပယ်ချလိုက်ပြီးအချက်လက်23ခုကိုပဲလက်ခံလိုက်တာဖြစ်ပါတယ်လာမယ့်တနင်္လာနေ့မေ28ရက်နေ့မှာရုံးကြီးထပ်မံခေါ်ယူထားပြီးအဲ့ဒီနေ့မှာရဲတပ်ဖွဲ့က ID ကျွမ်းကျင်သူရဲရာရှိရဲမှုအောင်ကျော်စန်းကိုရိုက်တာရှင်းနေတွေဘက်ကမေးမြန်းရမှာပါလက်ရှိမှာတော့တရက်လိုဘက်ကတင်ပြထားတဲ့လိုပြသက်သေ25ဦးမှာနှစ်ဦးကိုတရက်လိုကလိုပြသက်သေအဖြစ်တင်ထားတာကိုပယ်လိုက်ပါတယ်ဒါကြောင့်လိုပြသက်သေ23ဦးသာစစ်ဆေးရမှာဖြစ်ပြီးလက်ရှိမှာအယောက်20စစ်ဆေးပြီးဖြစ်ပါတယ်ရှင
်မမေခါသတင်းပေးပို့ထားတာဖြစ်ပါတယ်